တရုတ်နိုင်ငံအနောက်တောင်ပိုင်းကုမင်းမြို့ကရေနံချက်စေယုံမှာဓာတ်ရုပ်ပစ္စည်းထုတ်လုပ်မှုကိုဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံဒီကုမင်းမြို့မှာနောက်တစ်ပတ်အရေးကြီးတဲ့ကုန်စည်ပြပွဲစတင်ချိန်နဲ့အချိန်ကိုက်ပြီးတော့ဆန္ဒပြကြမှာကိုကုမင်းမြို့အစိုးရကဆန္ဒပြခွင့်ပိတ်ပင်လိုက်ပါတယ်။နေထိုင်မှုအဆင့်တန်းမြင့်မားလာကြတဲ့ဒေသခံတွေဟာပတ်ဝန်းကျင်မထိခိုက်အောင်ကာကွယ်ရေးကိုအထူးအာရုံစိုက်နေကြပြီးတော့တရုတ်အစိုးရရဲ့ဖွံ့ဖြိုးတိုးတက်မှုမူဝါဒကိုအစွမ်းကုန်ဆန့်ကျင်ကြတာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုတွေ့တန်းဖောက်လုပ်နေတဲ့ရေနံနဲ့တဘာဝတံငွေပိုက်လိုင်းစီစဉ်တဲ့အဆက်နွယ်ပြီးတော့လဲကုမင်းမြို့မှာဒေသခံတွေတက်ကြွလှုပ်ရှားသူတွေဒီလထဲမှာပဲဆန္ဒပြခဲ့ကြတာပါနှစ်စဉ်တန်းချင်း10တန်းလောက်ထုတ်လုပ်ဖို့ရည်မှန်းထားတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ရဲမျိုးတော်ကုမင်းမြို့ကရေနံချက်စက်ရုံစီမံကိန်းကိုဆန့်ကျင်ပြီးတော့လူပေါင်း2500လောက်ကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်